မရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ February လရဲ့တတိယမြောက်တနင်္လာနေ့မှာအမေရိကန်ပြည်သူလူထုဟာသမရများနေ့ကိုကျင်းပကြပါတယ်။မျက်မှောက်ခင်မှာတော့ဒီနေ့ဟာအမေရိကန်သမရဖြစ်တာဝန်ထမ်းဆောင်ခဲ့သူအားလုံးကိုဂုဏ်ပြုတာဖြစ်ပြီးအထူးသဖြင့်မွေးနေ့အားဖြင့်ဆေးရသာချတဲ့ February 22ရက်နေ့ဘွာသမရ George Washington နဲ့ February 12ရက်နေ့ဘွာ Abraham Lincoln တို့ကိုဂုဏ်ပြုကျင်းပတာလည်းဖြစ်ပါတယ်။ဒါပေမဲ့ကနဦးအခမ်းအနားတွေနဲ့နောက်ပိုင်း1982ခုနှစ်မှာအားလက်ရဖြစ်တရားဝင်အသိမှတ်ပြုချိန်မှာဝါရှင်တန်ရဲ့မွေးနေ့နာမည်ကိုသမ္မတများနေ့အဖြစ်ပြောင်းလဲတာမျိုးမရှိသလိုလင်ကွန်အမတ်တရကျင်းပတာမျိုးလည်းမရှိခဲ့ပါဘူး။အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသမ္မတ George Washington ကိုကျေးဇူးတင်ဂုဏ်ပြုတဲ့နေ့တစ်နေ့အဖြစ်သာရှိခဲ့ပါတယ်။ George Washington ဟာ British Empire စီကနေလွတ်လပ်ရေးအရယူခဲ့တဲ့အမေရိကန်ဒေါ်လာတက်ပွဲဝင်တက်ကိုဦးဆောင်ခဲ့သူဖြစ်ပါတယ်။သူ့ရဲ့အမည်နာမဟာအမေရိကန်သမိုင်းမှာအလွန်အလွန်ကိုကြော်ကြားဩဇာတိကမှကြီးသူဖြစ်ပါတယ်။သူ့ရဲ့မွေးနေ့ကိုအထိမ့်မှတ်ဂုဏ်ပြုကျင်းပခဲ့တဲ့ပထမဆုံးမှတ်တမ်းကိုတော့ Philadelphia မြို့နဲ့မဝေးလာတဲ့ Valley Forge လို့ခေါ်တဲ့အမေရိကန်ဒေါ်လာတက်ရဲ့ဆောင်းရာသီအခြေစိုက်စခန်းမှာ1928ခုနှစ်ကကျင်းပခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကစစ်ပင်ခရတိခတ်သူတွေဟာစခန်းရှင်မှာဂီတဖျော်ဖြေပွဲတွေကျင်းပခဲ့ကြတာပါ။ George ဘရင်တွေအဆက်ရစရာဖြစ်စတင်ခဲ့တယ်လို့နောက်ပိုင်းမှာ George Washington ကဒီအခမ်းအနားနဲ့ပတ်သက်ပြီးပြန်ပြောင်းပြောခဲ့ဦးပါတယ်။ Washington ကိုယ်တိုင်ကတော့ဒီလိုဂုဏ်ပြုပွဲတွေအခမ်းအနားတွေကျင်းပတာမျိုးကိုတိတ်ပြီးလိုလားခဲ့သူတော့မဟုတ်ပါဘူး။ဒါပေမဲ့လူပုဂ္ဂိုလ်တူးချင်းကိုစုစည်းနိုင်ပြီးနိုင်ငံသစ်ရဲ့ကောင်းကျိုးအတွက်လက်တွဲလှုပ်ဆောင်လှုံ့ဆော်ပေးနိုင်ဖို့လိုအပ်ချက်ကိုသူကောင်းကောင်းနားလည်ခဲ့ပါတယ်။အမေရိကန်လူထုဟာဝါရှင်တန်ရဲ့မွေးနေ့ကိုသူကွယ်လွန်ခဲ့တဲ့1896ခုနှစ်နောက်ပိုင်းနှစ်တွေမှာတော့အလွတ်တဘောစတင်ကျင်းပလာကြပါတယ်။1896ခုနှစ်မှာတော့ February လဟာနိုင်ငံတော်အားလက်ရဲ့အခါသမယဖြစ်လာပြီး February လရဲ့တတိယမြောက်တနင်္လာနေ့ကိုတရားဝင်ပြောင်းရွှေ့ဂုဏ်ပြုကျင်းပတဲ့ဥပဒေကိုတော့1928ခုနှစ်မှာစတင်အသက်ဝင်ခဲ့ပါတယ်။ဝါရှင်တန်ဟာနိုင်ငံရဲ့အမြင့်ဆုံးယာရုနေရာမှာသူ့နောက်ပိုင်းတာဝန်ထမ်းဆောင်ခဲ့ကြတဲ့သမ္မတအတိုင်းအတွက်စာနမူနာပြုလိုက်သူဖြစ်ပါတယ်။သူဟာအမေရိကန်ပြည်ထောင်စုဆိုတဲ့ငယ်ရွယ်နှုတ်ပြတဲ့နိုင်ငံတစ်ကိုမွေးဖွားပေးခဲ့ကဗနာယီအဖြစ်နဲ့ခိုင်မာတည်ငြိမ်တဲ့ခြေလှမ်းချပေးနိုင်ခဲ့သလိုကနဦးကြုံတွေ့ခဲ့ရတဲ့အခက်အခဲတွေကိုကျော်လွှားကတည်ငြိမ်ပြီးဒီမိုကရေစီနီးကျတရားဥပဒေစိုးမိုးတဲ့အစိုးရတရက်ကိုလှည့်လည်မြန်မြန်နဲ့ပဲဥဆောင်ပေးနိုင်ခဲ့ပါတယ်။သမရယာရုဖြစ်၄နှစ်တက်တန်း၂ကြိမ်တာဝန်ထမ်းဆောင်ပြီးမှလည်းသူ့သဘောဆန္ဒအလျောက်ယာရုကနေနှုတ်ထွက်ခါရွေးကောက်ခံရတဲ့ခေါင်းဆောင်တစ်ထံငြိမ့်ငြိမ့်ချမ်းချမ်းပဲအာဏာလွှဲပြောင်းပေးခြင်းအပြင်လည်း George Washington ဟာအနာဂတ်သမရအားလုံးအတွက်အရေးကြီးတဲ့စာနမူနာတစ်ရပ်ကိုချမှတ်ပေးနိုင်ခဲ့သူဖြစ်ပါတယ်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။